တင်းငင်းငွေနေနေ့အာယုံမတက်ခင်မှာပဲအမေရိကန်စစ်သားတွေဟာဝါရှင်တန်ဒီစီမြို့အပြင်မှာရှိတဲ့ Joint Base Andrew လေတပ်အခြေစစ်ကမ်းမှာတွေ့ဆုံခဲ့ပြီးတဲ့နောက်လွတ်တော်အဆောက်အဦးမှာလုံခြုံရေးတာဝန်ယူဖို့အတွက်ဘတ်စကားတွေနဲ့မသွားခင်ပင်တဂွန်စစ်ဌာနချုပ်ကိုအရင်သွားခဲ့ကြပါတယ်။လာမယ့်တောက်ကြနေ့သမရသည့်ကျန်းစစ်သားချိန်ဆိုတဲ့နေ့မှာလွတ်တော်အဆောက်အဦးနဲ့ဝါရှင်တန်မြို့လေကောင်ကတတ်မှတ်ထားတဲ့လမ်းကြောင်းတွေမှာစစ်သည်တွေနဲ့ကန့်တတ်ထားတဲ့ဘင်ခရအဖွဲ့တွေသာချီတက်သွားလာခွင့်ရှိအောင်ဝါရှင်တန်ဒီစီမြို့တော်နဲ့လွတ်တော်လုံခြုံရေးဆိုင်ရာရဲတပ်ဖွဲ့တွေကလမ်းတွေကိုပိတ်ထားပါတယ်။စစ်သည်တော်တွေဟာတမိုင်းဝင်သမရသည့်ကျန်းစစ်သားချိန်ဆိုပွဲနဲ့အတူတူနိုင်သမျှတူအောင်လှုပ်ဆောင်တဲ့အနေနဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဒုသမ္မတမိုက်ပန်စ်နဲ့သူတို့ရဲ့မိသားစုတွေဖြတ်သွားမဲ့လမ်းတစ်လျှောက်မှာသူတို့နဲ့နီးနိုင်သမျှနေအောင်နေရာယူရပ်နေကြမှာဖြစ်ပါတယ်။ဇန်နဝါရီလ20ရက်နေ့မှာကျင်းပမဲ့သမ္မတသစ်ကျန်းသစ်စာကျင်းဆိုပွဲကိုကြည့်ဖို့အတွက်ဝါရှင်တန်ဒီစီမြို့ကိုလူပေါင်း8သိန်းကနေ9သိန်းလောက်အထိလာကြမယ်လို့ခန့်မှန်းထားပါတယ်။ဒီအရေးအတွက်ဟာ2009ခုနှစ်ကသမ္မတဘာရက်အိုဘားမားပထမအကြိမ်ကျန်းသစ်စာကျင်းဆိုတုန်းကလာရောက်ခဲ့တဲ့အရေးအတွက်ထက်ဆိုင်အများကြီးနည်းနေပါတယ်။ဒါပေမဲ့ကျန်းသစ်စာကျင်းဆိုတဲ့ပွဲကိုလာကြတဲ့သူအတော်များများဟာဒီအခမ်းအနားကိုကန့်ကွက်တဲ့ဆန္ဒပြသမားတွေပါဝင်မှာဖြစ်တဲ့အတွက်ကျန်းသစ်စာကျင်းဆိုပွဲဟာလည်းတစ်မျိုးတစ်ပုံပြောင်းလဲသွားနိုင်တယ်လို့ဆိုပါတယ်။